မူလနေရရင်းကိုပြန်ဖို့မဖြစ်နိုင်တော့တဲ့ကချင်ပြည်နယ်ပူတာအူမြို့နယ်ကစစ်ဆောင်၃ရက်ခွန်20အတွက်နေရာသိမ်မှာပြန်လည်နေရာချထားပေးဖို့စီစဉ်လှုပ်ဆောင်နေတဲ့အခြေအနေကိုတင်ဆက်ပေးမှာပါကျွန်တော်နိုင်ကွင်းအိမ်ပါမြန်မာစစ်တပ်နဲ့ကချင်လွတ်လပ်ရေးဖွဲ့
ကျွန်တော်တို့အမှန်နဲ့ညနိုင်ပြီးတယ်ရွာကအခါနေနဲ့ပေါ့ဒီကခါနေတဲ့နောက်ဆုံးတော့ပြည်တွေတော့တယ်အဲ့မှာကျွန်တော်ဧက60ဧကကိုသူတို့အင်ချီ80နဲ့အလူကြီး300ကျော်ရအဲ့ဒါကိုကျွန်တော်အခုသက်ဆိုင်ရာခရိုင်နဲ့ညနိုင်ပြီးမှအားလုံးညနိုင်ချင်းနေဝင်ပြီးဒီမြေပေါ်ဖောင်ဒေးရှင်းရဲ့အကူအညီနဲ့အခုအချက်ပြဖြစ်နေပြီမနေ့ကတည်းကျွန်တော်တို့ဒီမွန်ဆူဝင်ကြီးဒေါက်တာဒွန်းညအေးတို
့နယ်လုံဆုပ်စစ်ဆောင်စခန်းကစစ်ဘေးရှောင်တွေအတွက်ဘူတာဦးနဲ့မချမ်းပေါ်ကြမှာရှိတဲ့စီတန်ရွာရဲ့ဘေးမှာမြေနေရာတစ်ခုကိုအစိုးရနဲ့ညှိနှိုင်းပြီးဂျပန်နိုင်ငံနီပွန်ဖောင်ဒေးရှင်းရဲ့အကူအညီနဲ့စီစဉ်ပေးနေတာလို့သူကဆိုပါတယ်စစ်ဆောင်သူအနေနဲ့မူလနေရာရင်းမှာပြန်လည်နေထိုင်ဖို့လုံခြုံမှုမရှိသေးတဲ့အခြေအနေကြောင့်နေရာသိပ်ကိုစီစဉ်နေတာလို့ဒေါက်တာခလန်ဆန်စွန်ကပြောပါတယ်။
တို့တို့ကမူလနေရာကဟိုသိပ်ဝဲချစ်ခဲ့တဲ့နေရာ။တို့အဲ့ဒီနေရာကတော်ရည်လိုက်လက်ဖြစ်တယ်။ဒီဘက်ကိုတို့ပြန်မူလာမှာအခုကပြည်သူစစ်တွေစစ်တပ်တွေအများကြီးပြန်ရှိနေတယ်။တို့ကပြန်လည်နေရာချထားရေးဖို့ပဲပုံမှန်စန္ဒရှိတယ်။So not that can you shoot you know
စစ်ဆောင်တွေနေရာချထားပေးပြီးအချိန်တစ်ခုထိဆက်လက်ကြည့်ရှုထောက်ပံ့ပေးသွားမယ်လို့လည်းသူကဆိုပါတယ်။စစ်ဆောင်တွေကိုနေရာချထားပေးရတဲ့မြေနေရာတစ်ခုစီစဉ်ပေးဖို့ပြည်နယ်ဝန်ကြီးချုပ်နဲ့အစိုးရထံမှကချင်နှစ်ချင်းခရိယံဖွဲ့ချုပ် KBC ကနေအခုနှစ်ဇန်နဝါရီလ6ရက်နေ့ကတောင်းဆိုထားခဲ့ပါတယ်။နေရာရွှေပြောင်းလုံဆုပ်စစ်ဆောင်စခန်းတာဝန်ခံဥဖုံထိန်ကတော့တင့်တော်မဲ့နေရာအတွက်ရွေးချယ်ရွှေ့ပြောင်းတာလို့ဆိုပါတယ်
။နေရာချမယ်နေရာပေါ့နော်။ဒီနေရာတွေကတော့တိုင်းပြီးပါပြီ။လူရေက380။ကျင်းကျင်းနဲ့တော့မဟုတ်ဘူးကြာကြီး။ကိုလိုချင်းနဲ့နေရာကဘူးမလွယ်တော့ဘူး။ကိုမြေကြီးကပြလက်တဲ့နေရာလို့မရှိတော့တင့်တော်မဲ့တင့်တော်အလိုနဲ့အဲ့ဒီနေရာယူထား
။ဘူတာဦးမြို့လုံဆုပ်စစ်ဆောင်စခန်းကစစ်ဆောင်များစုဟာမချမ်းပေါ်ဘူတာဦးနဲ့ခေါင်လံဘူးမြို့နယ်တို့ကမပြုံးကြီးရွာ၊အင်ခါကာ၊အင်ဖီကာ၊ဖကန်းကြီးရွာနဲ့နှင်းတန်ကောင်ကြီးရွာတို့ကရွာသားတွေဖြစ်ကြပြီး2013ခုနှစ်ကတည်းကတပ်မတော်နဲ့ကချင်လွတ်လပ်ရေးဖွဲ့ KIU တို့ကြားဖြစ်ပွားခဲ့တဲ့တိုက်ပွဲကြောင့်နေရာစုခွာထွက်ပြေးလာကြတာပါ။ကာလအတန်ကြာတိုက်ပွဲရပ်တန့်နေတဲ့မြန်မာစစ်တပ်နဲ့ကချင်လွတ်လပ်ရေးတပ်မတော် KIU ကြားစွန်လ6ရက်နေ့နဲ့9ရက်နေ့မှာရှမ်းပြည်နယ်မြောက်ပိုင်းမူဆယ်မြို့နယ်ဘက်မှာတိုက်ပွဲဖြစ်ပွားခဲ့ပါတယ်။မြန်မာစစ်တပ်နဲ့ KIU တို့တိုက်ပွဲဖြစ်စဉ်ကြောင့်စစ်ရှောင်းဥယျာဉ်တသိန်းသောင်းကျော်ရှိလာနေခဲ့ပြီးတရုတ်နယ်စပ်နယ်ပြည်တွင်းမှာစစ်ရှောင်းစခန်း128ခုရှိနေတယ်လို့ကချင်ဒေသစစ်ဘေးရှောင်များကုညီဆောက်ရှောက်ရေးကော်မတီဥက္ကဋ္ဌဒေါက်တာခလန်ဆန်းစွန်ကပြောပါတယ်။ကချင်စစ်ရှောင်းတွေနေရပြန်နိုင်ရေးအတွက်နှစ်ဖက်လက်နက်ကင်တွေသဘောတူညီမှုတစုံတစ်ခုရရှိမှသာလျှင်နေရပြန်နိုင်ရေးဆိတ်ချကြမယ်လို့ဇွန်လ9ရက်နေ့မှာကြားရောက်တဲ့ကချင်တိုက်ပွဲ9နှစ်ပြည့်နေ့မှာကချင်မျိုးရားတိုင်ပင်ခံဖွဲ့ကတိုက်တွန်းတောင်းဆိုထားပါတယ်။ကချင်လက်နက်ကိုင်ဖွဲ့တစ်ခုဖြစ်တဲ့ KIU ဟာမြန်မာအစိုးရနဲ့ NCA ပြည်ရစာချုပ်လက်မှတ်ရေးသိုးနိုင်ခြင်းမရှိသေးပါဘူး။ကျွန်တော်နိုင်ကွန်းအိမ် VOA မြန်မာဘိုင်းအတွက်သတင်းပေးပို့ထားပါရစေ။